ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလွှတ်တော်တက်ဖို့အသွာအေးအေးရခိုင်တပ်ရဲ့ဖမ်းဆီးခြင်းခံထားရတဲ့ချင်းလွှတ်တော်အမတ်ဒီကနေ့လွှတ်တော်ပြန်တက်ပါတယ်တပ်မတော်ကိုသတင်းပေးသတင်းယူလုပ်တဲ့ဆိုတော့ဆွဲချက်နဲ့အဓိကထားပြီးအေးအေးကဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပေမဲ့လို့အဲ့ဒီလောက်ရတွေကိုသူမလုပ်ခဲ့ဘူးလို့ဥဝိတင်းကညင်းချက်ထုတ်သလိုချင်းပြည်နယ်အတွင်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်အမျိုးသားပြန်လည်တင့်မြတ်ရေးကိုလှူလာတာကြောင့်ပြန်လွှတ်လိုက်တာလို့ဥဝိတင်းကိုလွှတ်ပြီးပြီးချင်းမှာပဲအေးအေးဘက်ကသဘောထားထုတ်ပြန်ထားပါတယ်အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
NND လွတ်တော်ကိုယ်စားလှယ်ဥဝေတင်အမြန်ဆုံးပြန်ပြီးတော့လှုပ်ပေးဖို့လွတ်တော်တွေကနေအရေးတကြီးအဆိုတင်သွင်းပြီးတော့တောင်းဆိုခဲ့ပေမဲ့နှစ်လကျော်ကြာမြင့်တဲ့အထီးအေးကထိမ့်သိမ်းခဲ့တာပါအမျိုးသားပြန်လည်တင့်မြတ်ရေးကိုလိုလားတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အေးရခိုင်တပ်ဖက်ကပလောဝမြို့ကဘေးကင်းလုံခြုံတဲ့နေရာတစ်ခုမှာဥဝေတင်ကိုပြန်လွှတ်ပေးခဲ့တာပါဒီကနေ့ဇန်နဝါရီလ31ရက်နေ့မှာတော့ NND မျိုးသားဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ခူမီမတ်ဥဝေတင်နေပြီးတော့လွတ်တော်ကိုပြန်တက်လာပြီးတော့သတင်းမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်မှာသူ့ကိုဖမ်းဆီးထားခြင်းသူရင်ဆိုင်တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုအခုလိုပြောပြပါရစေ
။ကျွန်တော်ခေါ်တဲ့ခါမှာတော့တစ်ထိပ်တူခတ်ပါလေ။ပြီးတော့အဲ့ဒီမှာသူတို့စခန်းမှာရောက်တဲ့ခါမှာတော့ကျွန်တော်တို့ချိန်ချင်းနဲ့ချိန်ချင်းနဲ့ခတ်ပါတယ်။ထိတ်တုံးနဲ့ကျွန်တော်ကိုခတ်ပါတယ်။မေးတယ်မြန်တဲ့ခါမှာလေစစ်ကြောမေးတဲ့ခါမှာလေအဲ့ဒီမျိုးကိုကြံကြံနဲ့မေးတာတော့မရှိပါဘူး။အဓိကကျွန်တော်ကိုပေါ့လေဆွဆူတာကတော့ဒီမြတ်တမတော်ကနေပြီးတော့အဆက်တွေတရင်ပေးတရင်ယူလုပ်တဲ့ဒီဆက်တွေတာကတင်းပေးတင်းယူတဲ့လူတွေနဲ့အဆက်တွေရှိတယ်လို့ကျွန်တော်တို့ပဲတိအချက်ဆွဆွတယ်။နှစ်ချက်ကအဲ့ဒီတင်းပေးအဖွဲတွေကရတဲ့တင်းတွေကိုမြမတက်မတော့တင်းပေးတယ်ဆိုတော့ကျွန်တော်တို့ကဆွဆွတယ်။တတိယအချက်ကတော့ကျွန်တော်ဒီရခင်ကဒီတက်တော်ကိုယ်စီမတိုင်မီကပလောက်ဝမျိုးခမီးလူငယ်များအတင်းမှာဖောင်တာတူနေနဲ့ကျွန်တော်ထူထောင်ခဲ့တဲ့အတွက်ခမီးလူငယ်များကိုခမီးချင်းလူငယ်များကိုစီရင်ပြီးတော့ဒီသူစိတင်းနှန်းတွေတက်ခန့်ရတော့ကျွန်တော်ဆွဆွတယ်။ဒီဆွဆွဖြစ်တဲ့ကဘာတူမှကျွန်တော်လည်းမဖတ်ကြပါဘူး။ဒါကြချင်းချင်းလေးနဲ့ကျွန်တော်ဒီ PTU ကရွေးချယ်တဲ့လူတို့ကနေတူဖြစ်တဲ့အတွက်ဒေတာအကျိုးကိုဒါကျွန်တော်ဆောင်ရည်နေချင်းတယ်
အေကပြန်လွှတ်လိုက်တာဟာအပေးယူသဘောမျိုးသဘောတူညီမှုရခဲ့တာရှိခဲ့သလားဒါမှမဟုတ်တရုတ်နိုင်ငံလိုနိုင်ငံကြီးရဲ့ဖိအားပေးမှုကြောင့်ပြန်လွှတ်တယ်လို့ရှုမြင်ပါသလားဆိုတဲ့သတင်းမီဒီယာတွေရဲ့အမေးကိုလည်းဥဝေတင်းကအခုလိုဖြေပါတယ
်ဒါကတော့ဟောပေါ်လေဒါအထူးသဖြင့်နိုင်ငံတော်တမနာကြီးဒီအပောင်ဝင်နိုင်ငံတော်ရဲ့အတိုင်းအမြန်ပုံကူများစူးစမ်းမှုတွေတက်တော်ဖက်ကလေကျွန်တော်တို့ကျွန်တော်တို့တော်နာရကကြီးတရားပြည်ထောင်တော်ကိုတင်များအလောင်းဝန်ဝန်စတောင်းပေးမှုဒီမြေဆန္ဒရှင်ပြည်သူများရဲ့စတောင်းပေးမှုကြောင့်လွတ်ပေးတယ်လို့ကျွန်တော်တို့ကလို့ဆက်ပါတယ
်အမျိုးသားပြန်လည်တင့်မြတ်ရေးကိုလိုလားလို့ NND အမတ်ကိုရခိုင်တပ်ဖက်ကပြန်လွှတ်ပေးခဲ့တာဖြစ်ပြီးတော့အစိုးရနဲ့စစ်တပ်ဖက်ကလည်းအေးရခိုင်တပ်နဲ့ဆက်နေတယ်ဆိုတဲ့ဆွဲချက်နဲ့အေးစီဦးစီးချုပ်ရဲ့မိသားစုဝင်တို့အပါအဝင်ရခိုင်ရဲသားဒေသခံတွေကိုတရားမဝင်အသေးနဲ့ဆက်ဆက်မှုတွေနဲ့စစ်ဆေးဖမ်းဆီးအကျဉ်းချနေတာတွေကိုလည်းရပ်တန့်ပေးဖို့အေးရခိုင်တပ်ရဲ့ပြောခွင့်ရခိုင်သူခါကအခုလိုတောင်းဆိုပါတယ်
ကျွန်တော်တို့လိုင်းလုံးတွေဆိုလို့ရှိရင်ကျွန်တော်ရဲ့မိသားစုဆင်မျိုးတွေဟိုဘောကျောက်တောင်မြတ်နိုင်တို့လိုင်းလုံးတွေဆိုလို့ရှိရင်ဘောကျောက်တောင်မြတ်နိုင်ရဲ့မိသားစုဆင်မျိုးတွေအဲ့ဒါအကုန်လုံးလိုက်ပြီးတော့ခြောက်ဖမ်းနေတာပေါ့နော်စီးဥစ္စာတွေကဟိုဘလုံးမတရားမျှတမှုမရှိတဲ့တာဆောင်ရွက်ချက်တွေဖြစ်တယ်တကယ်ဒီအစိုးရနဲ့ဒီစစ်တပ်ဘက်ကနေငင်းချမ်းရေးကိုတကယ်လိုချင်လို့ရှိရင်တော့ဟိုသူတို့ဘက်ကနေပြီးတော့ဒီငင်းချမ်းရေးကိုဥတည်နိုင်တဲ့သူတို့ချင်းတော့ဒါတစ်ဖက်နဲ့တစ်ဖက်နေပြီးတော့ယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုနိုင်တဲ့အလုပ်အကိုင်တွေကိုအစိုးရဘက်ကဆက်လုပ်ဖို့လိုတာပေါ့
ဒေသခံပြည်သူတွေမြေစာပင်ဖြစ်နေရတဲ့အပေါ်မှာတိုက်ပွဲတွေရက်စဲပြီးဖို့ဥဝေတင်းကတောင်းဆိုပါတယ်။အေးရခိုင်တပ်ပြောခွင့်ရခိုင်သူခါကတော့စစ်တပ်ဘက်ကတိုက်ရင်အတိုးချက်ချထားတဲ့အခြေအနေနဲ့လက်ရှိစစ်ရေးအနေအထားအခုလိုပြောပြပါတယ
်။ဒီမနေ့ကတော့ဒီပလဲဝါမြို့နယ်ဖက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်တဲ့ဒီရခိုင်တပ်တို့တပ်ဖွဲ့တွေရှိနေတဲ့669တောင်ကုန်းကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဂျဲလီရဲ့နှစ်စီးနဲ့သူတို့ဒီဟိုချစ်ကြိမ်လောက်လာပြီးတော့ပြစ်တာရှိတယ်။ရဟတ်ရဲ့နှစ်စီးနဲ့လည်းပဲချစ်တဲ့ကြိမ်လောက်လာရှိတယ်။ဆိုတော့ဒီဇန်နဝါရီလအတွင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့လေကြောင်းကနေပြီးတော့တိုက်ခိုက်မှုအကျဉ်းကြီးအများဆုံးတိုက်ပွဲဖြစ်တယ်လို့ပြောလို့ရတာပေါ့နော်သူတို့ဒီမြေပြင်ကလည်းပဲ120မမ105မမအမြောက်တွေနဲ့နေပြီးတော့မှအကျဉ်းပေါင်းများစွာပြစ်တာပေါ့ဖြစ်တာဟာဒီအခုရက်ပိုင်းမှာပေါ့နော်ဒီတမနှမအင်အားပေါ့ခိုင်စင်းမျက်နှာဘက်ကိုဟိုဆက်လက်ပြီးတော့အင်အားဖြည့်တင်းနေတာရှိတယ်လာမယ့်ရှေ့ရက်တွေမှာလည်းပဲရခိုင်ဒေသအနှံ့မှာတော့တိုက်ပွဲတွေဒါဆက်ပြီးတော့ဖြစ်လာပြင်းထန်လာနိုင်တဲ့အနေအထားရှိ
အိန္ဒိယနိုင်ငံသားတချို့ပါပါဝင်တဲ့ကိုယ်အဖွဲ့ဟာချင်းမြင်းနယ်နဲ့ရခိုင်ပြည်နယ်နယ်စပ်အနီးမှာရှိတဲ့ရေကြောင်းခီးမှာအေးရခိုင်တပ်ဖက်ကဖမ်းဆီးထားခြင်းအတွင်းမှာတော့အိန္ဒိယနိုင်ငံသားတဦးအမောဖောက်သေဆုံးခဲ့ပြီးတဲ့နောက်မှာတော့ဥဝေတင်းရဲ့အသက်အန္တရာယ်လုံခြုံရေးကိုအားလုံးကစိုးရိမ်တကြီးဖြစ်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်